နိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းရင်းကြဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတူဖြစ်သူဆရာကြီးဦးရာဇတ်ကိုသူ့ရဲ့တပည့်သားသမီးတွေကဘလို့ဂုဏ်ပြုခဲ့ကြရတဲ့ဆိုတာဆရာကြီးရဲ့သမီးဒေါခင်ခင်စိန်ကပြန်ပြီးသတိရနေပါဗျ။
အဖေအကြောင်းစာအုပ်ကြီးထွက်လာတာတော့သိကြမယ်ထင်ပါတယ်။တပည့်များကပြောသောဆရာကြီးဦးရာဇတ်ဆိုတဲ့စာအုပ်လေးထွက်လာတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်လေကိုမူကြီးခင်ညိုကနေပြီးတော့ကျမအဖေဟာသူ့ရဲ့ဆရာကြီးပေါ့လေတကယ်ကိုတိုင်းပြည်ကိုချစ်ပြီးတော့အသက်သွေးကိုပေးသွားတာ။သူယုံနေဘာဖြစ်လို့လဲဆိုတော့ဂျပန်ခေတ်တုန်းကဆိုလို့ရှိရင်တဲ့အဲ့လိုပဲအဖေတို့နိုင်ငံရေးလုပ်ခဲ့တော့ထောင်ထဲမှာဂျပန်ကနေပြီးတော့ဖမ်းပြီးတော့ထည့်ထားတော့အဲ့ပုံမူကြီးခင်ညိုကအဲ့တော့ပပတပည့်ပေါ့လေမန္တလေးနက်ရှင်နယ်ကျောင်းသားဟောင်းကြီးကိုအဲ့မှာဆရာကြီးကိုသွားတွေ့နေဆိုသွားတွေ့ရဲ့အခါကျတော့အဲ့မှာကျောင်းသားဟောင်းကြီးကလည်းတချို့ထောင်မူကြီးတွေပါပြီးဖြစ်နေတာရောရှိတယ်လေအဲ့တော့ပုံမူကြီးခင်ညိုကသူသွားပြီးတော့တွေ့ရဲ့အခါကျတော့ဆရာကြီးရဲ့ဆရာကြီးကိုကျွန်တော်လာခဲ့တာပါတဲ့ထောင်မူကြီးရောပါရောအကုန်လုံးကသူတို့ကြောင်းနေပဲတင်နေချင်းကြီးပေါ့လေစုပြီးတော့အဲ့တော့ပပပြောတယ်တဲ့အဲခင်ညိုးတဲ့မင်းငါ့ကိုမကယ်နေငါတယောက်သေးဘူးတော့ငါရဲ့လက်ပြမတန့်ဘူးတဲ့ငါနဲ့အတူတူတိုင်းပြည်အတွက်အလုပ်လုပ်တဲ့လူတွေတစုထောင်ထဲမှာရောက်နေတဲ့အချိန်မှာငါတယောက်သေးရနေကိုလွတ်ယုံပြီးတော့ငါမထွက်ဘူးတဲ့ငါ့ကိုတဲ့ဂျပန်ကတတ်ချင်လဲတတ်ပစီဆိုပြီးတော့ဆရာကြီးကမျက်ရည်လေးဝေးပြီးတော့ထွက်သွားတယ်။ယနေ့တဲ့တို
င်အချိန်တော့မမေ့တဲ့နိုင်ငံလေးအာဇာနည်ကောင်းဆောင်ကြီးတွေအာဇာနည်ကောင်းဆောင်ကြီး
တွေဒီကလေးကဆရာကြီးကတိုင်းပြည်အတွက်သူကအသက်ပေးမယ်သူ့ကိုတတ်ချင်လဲတတ်သူတကယ်ကိုတိုင်းပြည်ကိုချစ်မြတ်နိုးတဲ့စိတ်နဲ့ဆရာကြီးကလှုပ်နေတာဆိုတော့ကျွန်တော်သိပါတယ်။ပုံမူကြီးခင်ညိုရဲ့နောက်ပြီးတော့ကျမအဖေရဲ့တပည့်ကြီးကတာအမတ်ကြီးအများကြီးပေါ့လေအဲကျွန်တော်တို့ရဲ့ဆရာကြီးဆိုတဲ့စာအုပ်ကြီးတော့အဲ့ဒီအကြောင်းပါလာတော့မှကျမလည်းအသက်ကြီးလာတော့အေးဒီငင်းဆိုတဲ့နာမည်နဲ့ကျမအဖေအကြောင်းကိုလို့ရေးပြီးတော့ကလျာမဂ္ဂဇင်းကိုပို့လိုက်ပါတယ်ကျမအကိုသူ့ရဲ့သားဒေါက်တာမြတ်ထူးရဇက်ဆရာလေးသူ့အဖိုးအကြောင်းကိုအားလုံးပြန်စုပြီးတော့အင်္ဂလိပ်လိုထုတ်ပါတယ်စာအုပ်နိုင်ငံခြားသားတွေလည်းဖတ်နိုင်အောင်ဆိုပြီးတော့ဥရာဇက် of Burma ဆိုပြီးတော့ he was a teacherမာတာဆိုပြီးတော့ဒေါက်တာညီညီကလည်းရေးပါတယ်အဲဒီစာအုပ်ပြန်ပြီးတော့ထုတ်ဝေပါတယ
်နိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့အာဇာနည်တွေကိုဘယ်နိုင်ငံမှမဆိုထိုက်ထိုက်တန်တန်ဂုဏ်ပြုလေးရှိကြပေမဲ့မြန်မာနိုင်ငံမှာတော့အာဇာနည်ကြီးတွေရဲ့အခန်းကဏ္ဍမှေးမိန်လာခဲ့ပါတယ်လို့ဒေါက်ခင်ခင်စိန်ကဆိုပါတယ
်ကျမတို့အားလုံးပေါ့လေမိသားစုတွေရောပြည်သူတွေအပါအဝင်စိတ်မကောင်းကြဘူးဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတော့မှာဥပမာအမေရိကဂျာမနီစသဖြင့်ပေါ်တိုင်းပြည်ကြီးတွေကအကြီးအကဲကြီးဗမာပြည်ကိုလာရဆိုရင်အာဇာနည်ကုန်းကိုသွားပြီးတော့ဂါရဝပြုတယ်ပန်းခွေချတယ်အဲ့တော့ကိုတိုင်းပြည်ကကောင်းဆောင်နေရလေအဲ့ဒီနောက်ပိုင်းကျတော့အဲ့လိုမလုပ်တော့ဘူးဆိုတော့အားလုံးမိသားစုကလည်းစိတ်မကောင်းကြဘူးမိမိန်အောင်လုပ်ဖြစ်တဲ့သဘောမျိုးဖြစ်တဲ့အတွက်လေဒါဟာသူတို့သဘောရသေးတယ်ဆိုတော့လေအားလုံးဒီအောင်သူတို့ကိုယ်တိုင်ကလှုပ်ပြလိုက်သလိုဖြစ်တယ်
တိုင်းပြည်လွတ်လပ်ရေးအတွက်အာဇာနည်ခေါင်းဆောင်ကြီးတွေအသက်ကိုစည်ရေးခဲ့ကြသလိုဂနေခေလူငယ်တွေရဲ့တိုင်းပြည်ချစ်စိတ်နဲ့လှုပ်ရှားမှုတွေအတွက်လည်းဂုဏ်ယူမိပါတယ်လို့ဒေါခင်ခင်စိန်ကပြောပါတယ
်ပူကျုအောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေဟာသူတို့ဒီဘာဝင်ကြီးတို့ဘာကြီးတို့ဆိုတဲ့ယာဒူးကိုသူတို့မက်ပြီးတော့လုံနေကြတာမဟုတ်ဘူးအနစ်နာခံပြီးတော့လုခဲ့ကြတာအဲ့တော့အခုလူငယ်တွေကလည်းအင်မတန်တော်ပါတယ်အဲ့ဒီ1988အရေးခင်းတော့လူငယ်တွေကလည်းအင်မတန်တက်ကြွကြနေတကယ်ကိုတိုင်းပြည်ဖြစ်တဲ့စိတ်နဲ့ပေါ်ထွက်လာတယ်လေကျမတို့တွေ့ရတယ်နောက်အနစ်နာခံပြီးတော့လုံနေကြတဲ့လူကြီးလူငယ်အရွယ်မျိုးမျိုးပေါ့လေအင်မတန်ကိုချီးကျူးစရာကောင်းပါလေနောက်ပြီးတော့သူတို့တွေကဘာမက်လို့ညာမက်လို့ဆိုပြီးတော့ကျုံနေတာမဟုတ်ဘူးတိုင်းပြည်ကိုတကယ်ကိုချစ်တဲ့စိတ်နဲ့ညံ့နိုးတဲ့စိတ်နဲ့လုပ်နေကြတာကိုကျမဂုဏ်ယူတယ်အဲ့ဒီအားလုံးအတွက်ကိုလည်းကျမတကယ်ကိုချီးကျူးပါတယ်
တိုင်းပြည်ကိုအမှန်တကယ်ချစ်မြတ်နိုးသူကဦးဆောင်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုချီတက်နိုင်မှသာမြန်မာနိုင်ငံရဲ့အနာဂတ်ကကောင်းမွန်မှာဖြစ်တယ်လို့ဆရာကြီးရဲ့သမီးဒေါခင်ခင်စိန်ကတုံ့သက်ပြောဆိုပါတယ်ရှင်။